ကဲ့ပမခဒေါက်တာညဝင်းကျော်ခင်ဗျာတက်ကြီးရုပ်စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်နာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခါတော့ဆရာကြီးဒီတက်ကြီးရုပ်တွေမှာကြောင်ကတန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရုပ်တွေကြောင်ကတန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီး
ငန်းဖန်တာတော့တက်ကြီးရုပ်တွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂါတခုပေါ့အသက်ကြီးရကြခံနိုင်ရနေတယ်အဒီသူတို့ကြောင်ကတန်းဖြစ်ဖို့ငန်းဖန်မှုကဟိုလူငယ်တွေနဲ့ဆိုင်ပိုလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတယ်ကျွန်တော်တို့ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကဆေးရခိုင်နှုန်းကနေပြီး25ရခိုင်နှုန်းတော့ကဒလီရီယန်လို့ခေါ်တဲ့ကြောင်ကတန်းငန်းဖန်တဲ့ယောဂါဖြစ်တာကိုသိကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့တက်ကြီးရတွေမှာအခုလိုဒီငန်းဖန်တာကြောင်ကတန်းဖြစ်တာပေါ့ဆရာနော်အဓိကဘာကြောင့်ဖြစ်ရလဲဆရာ
ဒီလိုမှာဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါမှာသူရဲ့အုံနောက်တစ်ခုလုံးမှရှိလုပ်ငန်းတာဝန်တွေကတက်လိုက်ကျလိုက်ပုံမှန်ပြန်ဖြစ်လိုက်အဲတချို့ကျတော့ကြောင်ကရမ်းပြန်ဖြစ်သွားလိုက်အဲ့လိုမျိုးတွေဖြစ်တာပေါ့အဲ့ဒီဖြစ်တဲ့အခါမှာသူကရုပ်တရက်ဆက်ဆက်ဖြစ်တာတွေရှိတယ်ဘာကြောင့်ဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂါတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့အစိတ်ကြောက်တည်းရဲ့အာနိသင်ယောက်ဖြစ်တဲ့ယောဂါလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်အဲယောဂါရီမျိုးစုံဖြစ်လာတဲ့အခါမှာ